ကျဉ်းတော်များဥပဒေကျမ်းနဲ့နိုင်ငံရေးကျဉ်းသားများဆွေးနွေးပွဲမှာနိုင်ငံရေးကျဉ်းသားဟောင်းများဖွဲ့ကဥဆောင်ပြီးနိုင်ငံရေးပါတီတွေနဲ့လူခွင့်ရည်လေးလာစောင့်ကြည့်သူတွေကဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်ဒေါ်ညိုသင်းကပြည်ထောင်ဝန်ကြီးဌာနကနေအကျဉ်းတော်များဥပဒေကိုရေးဆွဲခဲ့တာဟာမှားယွင်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်လို့ဝေဖန်လိုက်ပါတယ
်။ဒီအကျဉ်းတော်ဥပဒေကိုဘသူကဒါစီမံခန့်ခေါ်တယ်လဲ။ဘသူကရေးဆွဲလဲဆိုတာအမတန်အရေးကြီးပါတယ်။ကျမတို့နိုင်ငံမှာတိတ်ဆိတ်ပြတ်ပုတ်ကောင်းတာကဘာလဲဆိုတော့အကျဉ်းတော်ဥပဒေကိုပြည်ထောင်ဝန်ကြီးဌာနကရေးဆွဲတယ်။အဲ့ဒါကသူ့အလုပ်ကိုမဟုတ်ဘူး။အဲ့ကျွန်တော်ဖွဲ့စည်းပုံမှာပြောထားပြီးသားဖြစ်ပါတယ်ဖွဲ့စည်းပုံခြေခံဝတ်တွေမှာဒီအနာကြီး၃ရက်တက်နိုင်တမျှပိုင်းခြားပြီးတော့အုပ်ချုပ်တယ်လို့ပြောထားတာဖြစ်ပါတယ
်လူခွင့်ရေးလေးလာစောင့်ကြည့်သူတဦးဖြစ်ပြီး Equality မြန်မာရဲ့ဒါရိုက်တာဖြစ်သူဦးအောင်မျိုးမင်းကဒီဥပဒေကျမ်းမှာနိုင်ငံရေးကျင်းသားဆိုတဲ့အဓိပ္ပာယ်သတ်မှတ်ချက်တွေမပါဝင်ခဲ့သလိုအကျဉ်းသားတွေအတွက်နေထိုင်စားသောက်ရေးကျန်းမာရေးလုံလောက်တဲ့အာမခံချက်မျိုးသတ်မှတ်ထားတာမရှိဘူးလို့လည်းပြောကြားခဲ့ပါတယ
်။ပထမဦးဆုံးကျွန်တော်နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်သတ်မှတ်ချက်ဒီတမှာလုံးဝမပါပါဘူး။အဲ့တော့တကယ်ဥပဒေမှာပါထားသလိုနိုင်ငံရေးအကျဉ်းသားတွေကိုတည်တံ့အခွင့်အရေးပေးပြီးတော့လှုပ်ဆောင်မယ်ဆိုတဲ့အချက်ဒီတမှာလုံးဝကတိပြုမိမပေးဘူး။နောက်တစ်ခုကတော့ဒီနေထိုင်ရေးအစားအသောက်နဲ့ပတ်သက်ပြီးတော့သူတို့အနေနဲ့အခြေခံရရှိခွင့်ပဲသူတို့ဖော်ပြထားတယ်။အကျဉ်းသားတယောက်နေအခွင့်အရေးအရာအစားအသောက်ကဘယ်လိုမျိုးဖြစ်ရမလဲ။နောက်တစ်ခါနေထိုင်မှုရဲ့အနေအထားဘယ်လောက်ထိရှိရမလဲဒီအချက်တွေမပါဘူးခင်ဗျ။အ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတရားလွတ်တော်ရှိနေဦးထေးဦးကပါလီမန်ဒီမိုကရေစီခေတ်တုန်းကအကျဉ်းသားအဆင့်တန်းကိုအမိန့်ချမှတ်တဲ့တရားသူကြီးကအကျဉ်းချခံရတဲ့လူရဲ့ပညာအဆင့်တန်းလူအဆင့်တန်းနဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေပေါ်မှာမူတည်ပြီးတော့အဆင့်တန်းကိုတပါးတည်းခွဲခြားပေးခဲ့တယ်လို့ဆိုပါတယ်။အခုမူကျမ်းမှာအဲ့ဒီလိုတည်တံ့သတ်မှတ်ပြထန်းထားတာမပါဘူးလို့ပြောပါတယ
်။ဒီတရားခံဟာထောင်ပနေနစ်ကြသည်ဒီတရားခံရဲ့အခြေအနေပေါ်မူတည်ပြီးတော့တရားရုံးမှာဒီတရားခံဟာဘယ်အဆင့်တန်းဆိုတဲ့ဟာကိုဒါနဲ့မိန့်ထဲမှာထည့်ပြီးတော့ချလိုက်တယ်လို့ကျွန်တော်ဒီလိုမှတ်သားကြားသိရပါတယ်။ဒီခေတ်မှာတော့ကျွန်တော်တို့ခေတ်မှာတော့ဒါဒီမရှိတော့ဘူး။တို့တော့အရင်တော့အဲ့ဒီလိုတရားရုံးကပဲတို့တရားပြစ်ဒဏ်ကြခံရတဲ့လူရဲ့အဆင့်တန်းကိုသတ်မှတ်ပြီးတော့အဲ့ဒီအဆင့်တန်းတိုင်းပဲထောင်ထဲကိုရောက်လာတဲ့တန်းခွဲပြီးတော့ခန်းစားခွင့်ပြုတယ်ဆိုရက်ဟာကိုကျွန်တော်လေ့လာတွေ့ရှိရပါတယ်
88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကဥမင်းစရာကတော့ဥပဒေကျမ်းမှာပါဝင်တဲ့အလုတ်ခိုင်းစေမှုဆိုတာအကျဉ်းသားများကိုယ်တိုင်ကသဘောတူညီမှုရရှိရမှာဖြစ်ပြီးညီညွတ်မျှတတဲ့အခကျင်းငွေကိုလည်းပေးရမှာဖြစ်ကြောင်းပြောပါတယ
်။ဟောပြီးခိုင်းတဲ့အလုတ်နဲ့လောက်ရတဲ့လူနဲ့နော်ထိုက်တန်မှုရှိရမယ်လက်လုံးညီတို့မှုရှိရမယ်ထို့တူပဲသဘောတူညီမှုရှိရမယ်တော့ကတော့လောက်တော့လောက်တော့လည်းသူကထိုက်တဲ့တော့အကျိုးခံစားကိုသူ့မှာရှိရမယ်ဥပမာဆိုကျွန်တော်တို့ကခုကရေဘက်စခန်းကိုသွားတယ်ရေဘက်စခန်းတတ်မှတ်တဲ့အခကျင်းငွေတွေရှိတယ်နော်အဲ့ဒီခက်ကျုံကိုရမတန်မဆိုင်ဖြစ်နေ။ဥပမာဆိုဆိုအပြင်းမဆိုလူတယောက်ခိုင်းမဆိုလည်းဆို3000လောက်ပေးရမြန်ဘုကမှ85ပြပေးရဆိုပါဆိုဒါ no just နော် just ဖြစ်ဖြစ်ဘူး။နော်အဲ့ဒါဆိုကိုထိုက်တန်တော့လောကဖြစ်ရမယ်
။အကျဉ်းတော်ဥပဒေမူကျမ်းကနိုင်ငံရေးကျင်းသားတွေကိုအကာအကွယ်ပေးထားတဲ့ပြဋ္ဌာန်းချက်တွေမပါရှိကြောင်းနိုင်ငံရေးကျင်းသားတွေအတွက်တည်ထောင်ဥပဒေမူကျမ်းတစ်ခုရေးဆွဲတင်ကြောင်းပြောကြပါရစေ။